ရသခင်ကျေးဇူးတော်ချီးမွမ်းပါတယ်။ကျွန်တော်ဒီနေ့မှာတော့ဘဝအတ္တတာထဲမှာဖခင်ရဲ့ချီးမြှောက်ခြင်းခံရဖို့ဘဝအတ္တတာထဲမှာကျွန်တော်တို့ကြီးမြတ်တဲ့တာဝန်တွေကိုလုပ်ဆောင်နိုင်ဖို့ရန်အတွက်အသေးမွေးဆုံးကိစ္စကနေတစ္ဆာရှိစွာစတင်လုပ်ဆောင်ဖို့ဆိုတဲ့အကြောင်းကိုခွန်အားပေးခြင်းပါတယ်။ကြီးမားစွာစဉ်းစားပါအသေးဆုံးကစတင်ပါ။ကျွန်တော်စကားလေးတစ်ခွန်းရှိပါတယ်။ Think globally, start locally.Think globally. သင်ရဲ့ဘဝအတ္တတိုင်းမှာကြီးမားစွာစဉ်းစားပါ။ဒါပေမဲ့စတင်ရင်တော့တဲ့ step locally အသေးငယ်ဆုံးကိစ္စကနေပြီးတော့စတင်ပါ။လူတော်တော်များများကကြီးမားတဲ့ကိစ္စတွေကိုလှုပ်ဆောင်ခြင်းပါလေ။လူအများစွာရဲ့အတိမတ်ပြုမှုချီးမြှောက်မှုကိုလူတိုင်းခံခြင်းပါလေ။ဒါပေမဲ့ကြီးမားတဲ့ကိစ္စတွေကိုလူတွေကလှုပ်ချင်တော့ညာလေအသေးမွဲကိစ္စတွေကိုစိတ်ဝင်စားဖို့အသေးမွဲကိစ္စတွေကိုလှုပ်တဲ့အခါမှာတစ္ဆာမရှိဘူးဆိုပြရအသေးမွဲကိစ္စတွေကိုသင်ကအကောင်းဆုံးလုပ်မယ်ဆိုရင်ဘုရားသခင်အသင်ကိုချီးမြှောက်ပြီးတော့ကြီးမားတဲ့ကိစ္စတွေကိုသင်ကတာဝန်ယူလာရမယ်ဆိုတော့ကိုဒေသမကျမ်းစာမှာဖော်ပြပါတယ်။ရှမသက်ခရင်25အပိုင်ငယ်23မှာသခင်ရှုကဘယ်လိုပြောလဲဆိုရင်"တာရုတစ္ဆာရှိသောငယ်သားကောင်းသင်သည်အမှုငယ်၌တစ္ဆာစောင့်လေပြီ။များစွာသောအမှုအခွင့်ကိုသင်၌ငါအပေးမည်"သခင်ရှုကဘာပြောလဲဆိုရင်"တာရုတစ္ဆာရှိတဲ့ငယ်သားကောင်းသင်ဟာသိငယ်တဲ့အမှုမှာတာရုတစ္ဆာရှိမယ်တစ္ဆာရှိစွာလောက်ကင်မယ်ဆိုရင်အမှုငယ်၌တစ္ဆာစောင့်မယ်ဆိုရင်များစွာသောအမှုခွင့်ကိုဖခင်ကအပ်ပေးမယ်ကြီးမားတဲ့ကိစ္စတွေကိုသင်တာဝန်ယူပြီးတော့လှုပ်ဆောင်ရမယ်ဆိုတာကိုသခင်ရှုကဖော်ပြပါဒါကြောင့်မို့လောကမှာအသက်ရှင်တဲ့အခါမှာသူများမလုပ်ရှင်တဲ့အလုပ်ဖြစ်ပါစေသင်ရုံးမှာဖြစ်စေကျောင်းမှာဖြစ်စေအိမ်မှာဖြစ်စေရက်ကွက်ထဲမှာဖြစ်စေအသေးမွှားလုပ်လေးတွေကိုတစ္ဆာရှိစွာအကောင်းဆုံးလှုပ်ဆောင်ပါအဲ့ဒါကတင့်ကိုကြီးမြတ်တဲ့လူတယောက်ဖြစ်လာစေမှာဖြစ်တယ်သေးမွားတဲ့အလုပ်တွေကိုတစ္ဆာမရှိဘူးဆိုရင်ကြီးမြတ်တဲ့အလုပ်ကိုဘယ်သူမှတင့်ကိုအမှားမဟုတ်ဘူးဆိုတာတွေ့ရပါတယ်တခင်ရှုခွတ်တော်ဖခင်ကကြီးမြတ်တဲ့ဖခင်ဖြစ်ပါလေလောကလူသားအားလုံးကိုကယ်တင်ဖို့အတွက်ဒီလောကကြီးကိုဆင်းကျွလာတယ်လူစားတိဖြစ်ကိုခံယူတယ်တလောကလုံးထာဝရအသက်ရဖို့အတွက်လောကတိုင်းမှာအသေးခံတဲ့အမှုကိုလုပ်ပါတယ်သုံးရမြောက်တဲ့နေ့မှာရှင်ပြန်ထမြောက်ပါတယ်ဒီကြီးမားတဲ့လူသားမျိုးဆက်တလောကလုံးကိုကယ်တင်ဖို့ရန်အတွက်သခင်ယုစတင်ခဲ့တဲ့မွေးဖွားခဲ့တဲ့မြို့ကဘယ်မြို့လဲဆိုရင်တော့ဘက်လင်ဆိုတဲ့မြို့ဖြစ်ပါတယ်။တမန်ကျမ်းစာထဲမှာဘလို့ရေးထားလဲဆိုရင်အဲ့ဒီဘက်လင်မြို့ကတဲ့မြို့တို့တွင်မြို့ငယ်မြို့ရုပ်ဖြစ်တယ်။မြို့သေးသေးလေးပါပဲတဲ့မြို့ကလည်းမြို့ငယ်မြို့ရုပ်ဖြစ်တယ်။အဲ့ဒီမှာတလောကလုံးကိုကယ်တင်မဲ့သခင်ဖခင်ကမွေးဖွားလာခဲ့တယ်ဆိုတော့တွေ့ရတယ်။ဒါကဘာလို့ညွန်ပြနေလဲဆိုရင်ကြီးမားတဲ့အမှုကိစ္စကြီးကိုသခင်ရှုကဆောင်ရွက်ဖို့အတွက်အသေးမွဲအသေးငယ်ဆုံးမြို့ကနေစတင်ပြီးတော့အသေးငယ်ဆုံးအမှုကိစ္စကနေစတင်ပြီးတော့လှုပ်ဆောင်နေဆိုတော့ကိုကျွန်တော်တွေ့ရပါတယ်။ဒါကြောင့်မို့ဒီနေ့မှာခွန်အားပေးခြင်းတဲ့အရာကတော့သင်ပါပဲလို့လို့အကောင်းဆုံးလုပ်ပါ။ Whatever you do just do the best အကောင်းဆုံးလုပ်တဲ့သူကကြီးမြတ်တဲ့ကိစ္စတွေကိုတာဝန်ယူရတယ်အချို့ကအသေးမွေးဆိုတိတ်ဆိတ်ဝင်စားပါအောင်ကြီးမားတဲ့အလုပ်တွေကိုပဲဟာမန်နေဂျာလောက်မှအာသူများအထက်ကိုရောက်မှအာနာရှိမှမဟုတ်ပါဘူးသင်တပြက်စီးတဲ့လှဲတဲ့အလုပ်ကိုလုပ်ရင်ပြောင်းအောင်လဲဖို့လိုအပ်ပါတယ်တန်ရှင်းအောင်လဲဖို့လိုအပ်ပါတယ်သင်ကပကံစီးတဲ့အလုပ်ကိုလုပ်သည်ဖြစ်စေပကံကိုပြောင်းအောင်စီးဖို့လိုအပ်ပါတယ်သင်အိမ်မှာသင်လုပ်နေကြအလုပ်လေးတွေကိုပဲသင်အကောင်းဆုံးလုပ်မယ်ဆိုရင်ကြီးမားတဲ့အလုပ်ကိုဖျားသခင်သင်ကိုပေးအပ်မှာဖြစ်ပါတယ်သင်ဟာကြီးမားတဲ့လူတစ်ယောက်ကြီးမြတ်တဲ့လူတယောက်ဖြစ်လာမယ်ဆိုတော့ကိုကျွန်တော်တွေ့ရပါတယ်။အဲမို့တင်လုံနေတဲ့အလုပ်ကသင်းငယ်နေပါစေ။တင်ယခုရောက်နေတဲ့ဘဝကနှုံချနေပါစေ။စိတ်ပျက်စရာအခြေအနေတွေကြုံတွေ့ရပါစေ။ကိစ္စမရှိပါဘူး။ပြဿနာမရှိပါဘူး။တင်လုံနိုင်သမျှတင်လုံသမျှကိုအကောင်းဆုံးလုပ်ဖို့အတွက်အင်မတန်ရည်ကြီးတယ်။အချိန်တန်ရင်ဖခင်ကတစ္ဆာရှိတဲ့သူကိုပဲချီးမြှောက်ပါတယ်။ကျွန်တော်တမန်ကျမ်းစာထဲမှာယောသကသူ့ရဲ့ဖခင်အိမ်မှာနေတဲ့အခါမှာသူကအဖေစကားကိုနားထောင်နေအကောင်းဆုံးသားဖြစ်တယ်ဆိုတာတွေ့ရတယ်။သူ့အကိုတွေကသူ့မနာလိုပဲနဲ့အဲယောသက်ကိုကျွံဖြစ်တိုင်းတစ်ပွားကိုရောင်းစားလိုက်တယ်။အဲဂုတုတိုင်းပြည်ကိုကျွံဖြစ်ရောက်သွားတယ်။အဲဂုတုတိုင်းပြည်မှာကျွံဖြစ်ရောက်တဲ့ခါမှာလည်းတဲ့အကောင်းဆုံးကျွံဖြစ်တယ်တဲ့။ဒီယောသက်ဘွားသက်တော်ကိုကျွံကြည့်ရင်ဘာဝဲလို့လို့အကောင်းဆုံးလုပ်တယ်ဆိုတော့တွေ့ရ။အဖေအိမ်မှာနေတော့လည်းအကောင်းဆုံးသားပဲ။ကျွံဖြစ်သွားတော့လည်းအကောင်းဆုံးကျွံပဲ။နောက်ကျွံထဲမှာအကောင်းဆုံးဖြစ်တဲ့ခါမှာတဲ့သူကပေါတိဖာဆိုတဲ့အမတ်တယောက်ရဲ့အိမ်မှာကျွံသွားဖြစ်တယ်။အကောင်းဆုံးသူလုပ်တဲ့ခါမှာတဲ့ဟာပေါတိဖာကြီးကမျက်စိကျတယ်။ဟာဒီလူငယ်လေးမဆိုးဘူးနော်။နောက်ဆုံးမှသူ့ကိုပါခန့်လိုက်လို့ဆိုတော့အိမ်အုပ်ခန့်လိုက်တယ်။တအိမ်လုံးကိုထိန်းချုပ်ရတဲ့ အိမ်အုပ်ယာတူးကိုပေးအချင်းခံရတယ်ဆိုတာတွေ့ရတယ်။အကောင်းဆုံးကျွံဖြစ်လို့အိမ်အုပ်ဖြစ်တော့လေတစ္ဆာရှိတဲ့အိမ်အုပ်ဖြစ်တယ်။အဲ့ဒီပေါ်တိဖာရဲ့အမျိုးသမီးကယောသက်ကတိတ်ချောတဲ့ခါမှာတဲ့သူ့ယောက်ျားအပြင်သွားတဲ့ခါမှာယောသက်ကိုသူနဲ့လာအိပ်ဖို့နေ့တိုင်းသွေးဆောင်တယ်လို့တမန်ကျမ်းစာထဲမှာတွေ့ရပါတယ်။ဒါပေမဲ့ယောသက်ကသူများသားမယားနဲ့ပြစ်မာတဲ့ကိစ္စကဖျားမကြိုက်ဘူးဆိုတာသိတဲ့ခါမှာသူမလုပ်ဘူး။တနေ့မှာသူဒီပေါ်တိဖာရဲ့အမျိုးသမီးကသူ့ယောက်ျားခရီးသွားတဲ့ခါမှာယောသက်ကိုသူနဲ့အိပ်ဖို့သွေးဆောင်တယ်ယောသက်ကငင်းတဲ့အခါမှာယောသက်အင်းကြီးကိုဆွဲထားတယ်ယောသက်ကထွက်ပြေးရတယ်နောက်ဆုံးထွက်ပြေးတဲ့အခါမှာယောသက်ကိုကြောက်ချလိုက်တယ်ဒီမှာယောသက်ငါ့ကိုမကောင်းကြံဖို့လုပ်တယ်ဒီမှာသူ့အင်းကြီးကြံခဲ့ပါတယ်လို့ပြောတဲ့အခါမှာယောသက်ကကိုယ့်ရဲ့တခင်ရဲ့မိမကိုမကောင်းကြံစီမှုနဲ့မတရားဆွတ်ဆွဲခံရပြီးတော့ထောင်ထဲရောက်သွားတယ်အထူးဆန်းပြန်အောင်ဗျထောင်ထဲရောက်သွားတဲ့အချိန်မှာလည်းအကောင်းဆုံးထောင်သားဖြစ်နေပြန်အောင်ထောင်ထဲမှာထောင်သားချင်းချင်းတော့လူဆိုတာထောင်ထဲရောက်သွားပြီဆိုရင်ဘယ်သူမှကောင်းကောင်းမနေတော့ပါဘူး။ကိုလုံနိုင်တဲ့အလုပ်လေးကိုလုပ်မယ်။ဒါပေမဲ့ तू ကမဟုတ်ဘူး။အာကိုတယောက်ကလည်းခိုင်းရင် तू အကောင်းဆုံးလုပ်ပေးတယ်။ဒီတယောက်ခိုင်းရင်လည်းအကောင်းဆုံးလုပ်ပေးတယ်။ထောင်ထဲမှာထောင်သားထဲမှာအကောင်းဆုံးထောင်သားဖြစ်တဲ့အခါမှာတချိန်မှာရောသက်ကဘာဖြစ်လာလဲဆိုရင်တော့အဲ့ထောင်သားအလုံးကိုအုပ်ချုပ်ရတယ်။ထောင်အုပ်ဖြစ်လာတယ်ဆိုတော့ကျွန်တော်တွေ့ရပါတယ်။ထောင်အုပ်ဖြစ်တဲ့အခါမှာလည်းတစ္ဆာရှိစွာအကောင်းဆုံးလှုပ်ဆောင်တယ်။အဲ့ဒီထောင်ထဲမှာလူနှစ်ယောက်ကြလာတယ်။ဖလားတော်ဝင်တယ်စားတော်ဝင်ဖလားတော်ဝင်ဆိုတော့ဘရင်ကိုစပြည့်ဆက်ရတဲ့သူဖြစ်တယ်စားတော်ဝင်ကတော့ဘရင်ကိုထမင်းပွဲပြင်ဆင်ပေးရတဲ့သူဖြစ်တယ်သူတို့နှစ်ယောက်ကဘရင်နဲ့ပြဿနာတက်ပြီးတော့ထောင်ထဲကိုရောက်လာတယ်သူတို့အိမ်မက်မှတ်တယ်အဲ့ဒီအိမ်မက်တွေကသူတို့နားမလဲဘူးဒါပေမဲ့ယောသက်ကဖျားပေးရတဲ့စုကျေးစုရှိတယ်အဲ့ဒီအိမ်မက်တွေကိုအနက်ဖော်ပြလိုက်တယ်တယောက်ကတော့သေရမယ်တယောက်ကတော့ဘရင်ပြန်ချီးမြှောက်မယ်ဖလားတော်ဝင်ကတော့စပြည့်ဆက်ရတဲ့သူကတော့ဘရင်ပြန်ချီးမြှောက်မယ်လို့ယောသက်ပြောတဲ့အချိန်ဘရင်ပြန်ချီးမြှောက်တယ်ဒီနေရာမှာကြည့်ပါသူတို့နှစ်ယောက်အိမ်မက်မှတ်တာယောသက်နဲ့ဘာဆိုင်လဲဒါပေမဲ့သူတို့ဟိုယောသက်ကကူညီပေးတယ်ဆိုတာတွေ့ရတယ်တစ်ချိန်ဖလားတော်ဝင်ကနန်းတော်ထဲမှာပြန်ပြီးတော့ဘရင်ကိုစပြည့်ဆက်ရတဲ့အလုပ်ကိုပြန်ရပါတယ်တနေ့မှာအဲ့ဒီဖာရောဘရင်အီဂျစ်အဂုတုဘရင်ကအိမ်မက်မှတ်တယ်သူ့အိမ်မက်နဲ့ကိုဘယ်သူမှအနက်မဖော်နိုင်ဘူးအဲ့ဒီချိန်မှာဒီကုနာဖလားတော်ဝင်ကဟာသူထောင်ကြတော့ကထောင်ထဲမှာသူ့အိမ်မက်နဲ့ကိုဖော်ပေးခဲ့တဲ့လူငယ်လေးတယောက်ရှိတယ်ဟာသူ့ယောသက်ပဲဟာဒါဆိုသွားခေါ်ကြီးယောသက်ကိုတွားခေါ်ပြီးတော့ဘရင်ကသူ့ရဲ့အိမ်မက်နဲ့ကိုပြောပြသူ့ရဲ့အိမ်မက်ကတော့ထူးဆန်းတယ်ဝါဖြိုးတဲ့ဇပန်နံ9ခုကိုတဲ့ပိန်တဲ့ဇပန်နံ9ခုကစားလိုက်တယ်ဝါဖြိုးတဲ့နွား9កောင်ကိုတဲ့မြစ်ကန်းနာပေးကတက်လာတဲ့ပိန်တဲ့နွား9កောင်ကစားပလိုက်တယ်အဲ့ဒါဘာလဲဒီနေ့ဘုရားသခင်ယောသက်ကိုအိမ်မက်အနက်ကိုဖော်နိုင်တဲ့ဉာဏ်ပညာပေးထားတဲ့ခါမှာယောသက်ကပြောပြတယ်အရှင်မင်းကြီးဒါကတော့ဝါပြောတဲ့ဇပန်နံ9ခုကတော့ဝါပြောခြင်း9နဲ့အရှင်မင်းကြီးတိုင်းပြည်မှာဖြစ်မယ်။ပိန်လီတဲ့ဇပန်နံ9ခုကတော့အစာခေါင်းပါခြင်း9နဲ့ဖြစ်မယ်။ဒီလိုပါပဲကုနာကဝါပြောတဲ့နွား9កောင်ဆိုရလေဝါပြောခြင်း9နဲ့ဖြစ်မယ်။ပိန်လီတဲ့နွား9កောင်ကဒီဝါတဲ့နွားကိုမျိုးလိုက်တယ်ဆိုတာကြတော့ဝါပြောခြင်း9နဲ့ပြီးရင်အစာခေါင်းပါခြင်း9နဲ့ဖြစ်မယ်ဆိုတာအတိတ်ပဲဖြစ်ပါလေလို့ရောသက်ကိုပြောဟာရောသက်ကိုသဘောကျတယ်ဘရင်ကသိပ်ပြီးတော့သူ့ရဲ့ပညာရှိမူးမတ်တွေတောင်မဖြေနိုင်တဲ့ကိစ္စကိုရောသက်ကဖြေနိုင်တယ်ဟာဒါဘာလို့လဲဟာ तू ကအဂုတုလူမျိုးမဟုတ်ပါဘူးဟိဗေဟိဘရူးလူမျိုးတယောက်ဖြစ်ပါလေဟာရတယ်ဘာမှမဖြစ်ဘူးသူ့တော့ငါဒုတိယဘရင်ကန်နေနဲ့ခန့်လိုက်မယ်ဒီနေ့ကစပြီးတော့ရောသက်အမိတ်မရှိရင်ဘယ်သူမှဘာမှလုပ်ခွင့်မရှိဘူးဟာ तू နန်းတော်မှာကြီးမားတဲ့ယာလူပေးလိုက်တယ်နန်းတော်အုပ်ဖြစ်သွားတယ်တိုင်းတစ်ပါးသားဒီအီရှင်းနိုင်ငံသားလည်းမဟုတ်ဘဲနဲ့နန်းတော်ဖြစ်သွားတယ်နန်းတော်ဖြစ်ဖို့ဆိုတာလွယ်တဲ့ကိစ္စမဟုတ်ပါဘူးရောသက်ကဘဝအတ္တတားထဲမှာအမဲဆက်ရှိထားရလို့ဖြစ်ပါတယ်။ထောင်သားဖြစ်ပါတယ်။ထောင်သားတယောက်ကိုဒီလိုနိုင်ငံရဲ့အကြီးအကဲယာတူးကိုပေးဖို့ဆိုတာဘလို့မှမဖြစ်နိုင်ပါအောင်။ဒါကယောသက်ရဲ့တစ္ဆာရှိတဲ့အပေါ်မှာဖခင်ရဲ့ချီးမြှောက်ခြင်းဖြစ်ပါတယ်။အဖေအိမ်မှာအကောင်းဆုံးသားဖြစ်တယ်၊သူများတိုင်းပြည်မှာကျွံသွားဖြစ်တယ်၊ကျွံထဲမှာလည်းအကောင်းဆုံးကျွံဖြစ်တယ်။အကောင်းဆုံးကျွံဖြစ်လို့ချီးမြှောက်ခံရတယ်။အဲ့ဒီပေါ်တိဖာရဲ့အိမ်မှာအိမ်အုပ်ယာတူးဖြစ်တယ်။အိမ်အုပ်ယာတူးဖြစ်တော့လည်းအကောင်းဆုံးအိမ်အုပ်လုပ်ကိုလုပ်တယ်။ပေါ်ဒီဖာမိမကသွေးဆောင်တဲ့အခါမှာထောင်ကြတယ်ထောင်သားဖြစ်တော့လေအကောင်းဆုံးထောင်သားဖြစ်တယ်ထောင်သားဖြစ်ကနေပြီးတော့ထောင်အုပ်ဖြစ်တယ်သူများကိုကျေးဇူးပြုတယ်နောက်ဆုံးနန်းတော်အုပ်ထိဖြစ်လာတယ်ဒါကရောသက်အတ္တတာထဲမှာအသေးမွဲလေးတွေတစ္ဆာရှိစွာလုပ်ခဲ့တယ်မိတ်ဆွေတင်းရဲ့ဘဝအတ္တတာထဲမှာလည်းတင်းအိမ်မှာနေတဲ့အခါမှာတင်းနေစဉ်ကိုစားတဲ့ပကံကိုအကောင်းဆုံးပြောင်းအောင်ဆေးမယ်ကိုရဲ့အိပ်ရာကိုအကောင်းဆုံးတင်းတန်ရှင်းအောင်လုပ်မယ်တင်ရဲ့နေ့စဉ်လုပ်ငန်းလေးတွေကိုပဲတင်အကောင်းဆုံးလုပ်မယ်ဆိုရင်ဒီနေ့တင်ကကြီးမားတဲ့လုပ်ငန်းကိုတာဝန်ယူရမယ်လို့ဖြစ်တယ်။ ဒါကြောင့်မို့သင်အခုရောက်နေတဲ့နေရာသင်ရှိနေတဲ့နေရာကသင်ဘာလုပ်နေလဲအရင်မကြည့်ပါဘူးသင်ဘလို့စိတ်သဘောနဲ့လုပ်လဲဆိုတာပိုရေးကြည့်ပါလေသင်ငယ်တော့အမှုမှာတစ္ဆာမရှိဘူးဆိုရင်ဘုရားသခင်ကသင်ကိုကြည်တဲ့အမှုမပေးပါဘူးသင်ငယ်တဲ့အမှုမှာသင်ကတစ္ဆာရှိမယ်တာဝန်ကျင်အောင်လုပ်မယ်ဆိုရင်အကြီးမြတ်ဆုံးဘုရားသခင်သင်ကိုချီးမြှောက်မှာဖြစ်ပါလေဒါကြောင့်မို့ whatever you do just do the best သင်ဘာပဲလုပ်လို့အကောင်းဆုံးလုပ်ပါအကောင်းဆုံးလုပ်ခြင်းဟာသင်ကိုဖခင်ရဲ့ချီးမြှောက်ခြင်းဖခင်နိုင်တယ်ခုနကယောသအသက်တာကြည်ပါသူ့ရဲ့နေ့စဉ်ဘဝအသက်တာထဲမှာဘာပဲလုပ်လို့အကောင်းဆုံးလုပ်ခဲ့ခြင်းဟာအချိန်မှာသူ့ကိုကြီးမားတဲ့လူတစ်ယောက်ဖြစ်စေတယ်ဆိုတာတွေ့ရတယ်ဒါကြောင့်မို့ချစ်တော်ညီကောင်မောင်နှံရောက်စီတိုင်းသင်ရဲ့ဘဝအသက်တာထဲမှာလက်ပြစည်းလေးသည်ဖြစ်စေပကံစည်းသည်ဖြစ်စေသူများမလုပ်ခြင်းနဲ့ဟိုးအနှိမ့်ဆုံးအလုပ်ကိုလုပ်ရသည်ဖြစ်စေအကောင်းဆုံးလုပ်လိုက်ပါသင်ရဲ့ဘဝအသက်တာထဲမှာအကြီးမြတ်ဆုံးစဉ်းစားပါအသေးငယ်ဆုံးအလုပ်ကိုသင်လုပ်နေရတဲ့အချိန်မှာပဲဒီအသေးငယ်ဆုံးကိုတစ္ဆာရှင်ဘုရားသခင်ကကိုကြီးမြတ်တဲ့နေရာကိုချီးမြှောက်မယ်ဆိုတော့ကိုသင်မျှော်လင့်ပြီးတော့သင်ရဲ့အသက်တာထဲမှာ thin globally step locally ကြီးမားစွာသင်စဉ်းစားပါဒါပေမဲ့အသေးငယ်ဆုံးအလုပ်ကနေစတင်ပါဘာပဲလုပ်လို့အသေးငယ်ဆုံးအလုပ်တွေကိုအကောင်းဆုံးလုပ်ချင်ရဖြင့်ဘုရားရဲ့ချီးမြှောက်ခြင်းကိုခံရဖို့အတွက်ဝင်ကြပါလေအားလုံးပေါ်မှာဘုရားရှင်ကောင်းချီးပေးပါစေ